မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အချက်တွေကိုကင်တွယ်ဖြေရှင်းရမှာမြန်မာပြည်သူတွေရဲ့သဘောဆန္ဒကိုထက်သွင်းစဉ်းစားအပြေရှာတာမျိုးမလုပ်နိုင်ဘူးဆိုရင်အာဆီယံအဖွဲ့ကြီးရဲ့ဂုဏ်သိက္ခာကိုပါထိခိုက်လာစေမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံမက်ကြီးဦးကျော်မိုးထွန်းကသတိပေးပြောကြားလိုက်ပါတယ်မြန်မာအရေးအာဆီယံအရေးပေါ်ထိပ်သီးဆွေးနွေးပွဲကိုစနေနေ့ဒီကနေ့ကျင်းပဖို့ရှိနေချိန်မှာသူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်သံမက်ကြီးဦးကျော်မိုးထွန်းနဲ့တည်ထန့်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်
စစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုအတွင်နေစဉ်ဒီပါတည်ဆုံနေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကိုဆွေးနွေးအပြေရှာဖို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖိတ်ကြားပြီးအာဆီယံခေါင်းဆောင်တွေတက်ရောက်ကြမယ်အရေးပေါ်စည်းဝေးပွဲကို AB24 ရဲ့ဒီကနေ့အင်ဒိုနီးရှားဂျကာတာမြို့မှာကျင်းပဖို့ရှိနေပါတယ်ဂျကာတာမှာကျင်းပမယ့်အစည်းအဝေးဟာမြန်မာပြည်သူတွေအကျိုးရှိစေမယ့်သဘောတူညီမှုမျိုးရလာနိုင်လိမ့်မယ်လို့အာဆီယံခေါင်းဆောင်တွေကမျှော်လင့်ထားပါတယ်မြန်မာပြည်သူတွေအတွက်အရေးကြီးတဲ့အတွက်ဒီစည်းဝေးပွဲကိုကျင်းပရတာဖြစ်တယ်ဆိုတာအင်ဒိုနီးရှားသမ္မတကအလေးပေးပြောကြားခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားဦးဝန်ကြီးရက်ဒနိုမာဆူဒီကမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားတာပါအာဆီယံခေါင်းဆောင်တွေမျှော်လင့်ထားကြသလိုမျိုးဒီစည်းဝေးပွဲအတွင်မြန်မာပြည်သူတွေရဲ့သဘောဆန္ဒကိုထည့်သွင်းစဉ်းစားတာမျိုးမလုပ်နိုင်ဘူးဆိုရင်အာဆီယံအဖွဲ့ကြီးရဲ့ဂုဏ်သိက္ခာကိုပါထိခိုက်လာစေမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းကVOA နဲ့တည်ထောင်မေးမြန်းစင်မှာသတိပေးပြောကြားလိုက်ပါတယ
်ကျွန်တော်တို့ရဲ့အခုဖြစ်ပျက်နေတဲ့ဥစ္စာကပြည်တွင်းရေးလို့ပြောလို့မရတဲ့အနေအထားရောက်လာပြီဒါကြောင့်ဒီလိုမျိုးကိစ္စမှာဒေတာသင်းနိုင်ငံအနေနဲ့ထိရောက်တဲ့ဟိုအဖြေမရဘူးနောက်ပြီးတော့ပြည်သူတွေရဲ့ဆန္ဒနဲ့ထင်ဟပ်တဲ့အဖြေမရဘူးဆိုရင်တော့ဘာပဲပြောပေါ့နော်အာဆီယံရဲ့တိုက်ခါကိုလည်းအတိုင်းအတာတစ်ခုထိခိုက်နိုင်တယ်လို့တော့ကျွန်တော်သုံးသပ်ပါတယ်အဲ့ဒီတစ်ချိန်တည်းမှာပဲပေါ့နော်ဒေတာတွင်ကမဆောင်ရွက်နိုင်ဘူးဆိုရင်နိုင်ငံတကာအတိုင်းဝိုင်းနေနဲ့ဘယ်လိုဆောင်ရွက်မလဲဆိုတဲ့ဥစ္စာကိုတော့အမြန်ဆုံးထည့်သွင်းစဉ်းစားဖို့လိုလာပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့ဆုံးဖြတ်ချက်လုပ်ဖို့ action တစ်ခုယူဖို့တမီးနှစ်တနာရီတရက်စောင့်ရင်ကျွန်တော်တို့မှပြည်တွင်းမှာပြည်သူတွေတိတ်ဆုံးမှုကပိုပိုများလာတယ်ဆိုတဲ့အချက်ကိုတော့လစ်လို့မရှိကြဖို့တော့ဒီအာဆီယံမှာရှိတဲ့နိုင်ငံကောင်းဆောင်တွေကိုတော့ကျွန်တော်ဟိုတိုက်တွန်းပြောကြားလိုပါတယ်
အာဆီယံအဖွဲ့ကြီးထဲမှာနိုင်ငံရေးစနစ်မျိုးစုံကန့်သက်ချက်စည်းမျဉ်းမျိုးစုံရှိနေတာကြောင့်မြန်မာနိုင်ငံသားတွေလိုလားတဲ့ရလက်ကောင်ထွက်ပေါ်လာမယ်ဆိုရင်တော့အထူးဝမ်းမြောက်ရမှာဖြစ်တယ်လို့တမကြီးဦးကျော်မိုးထွန်းကပြောပါတယ်အဲ
ကျွန်တော်တို့လည်းအာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့အတွက်ကြောင့်အာဆီယံပေါ်တော့မျှော်လင့်ပါတယ်တစ်ချိန်တည်းမှာပဲအာဆီယံအဖွဲ့ဝင်10နိုင်ငံမှာနိုင်ငံရေးစနစ်တွေကမတူကြတဲ့အတွက်ကြောင့်သက်ဆိုင်ရာသက်ဆိုင်ရာနိုင်ငံတွေရဲ့ယက်တီချက်ကလည်းကွာချနိုင်တယ်ကွာချနိုင်တဲ့အတွက်ကြောင့်အာဆီယံမှာသူ့ရဲ့ကန့်သက်ချက်တွေအဲသူ့ရဲ့ဟိုမူတွေရှိတဲ့အတွက်ကြောင့်ဟိုကျွန်တော်တို့လိုချင်တဲ့ရလက်ရဖို့ဆိုတာတော့တော်တော်ခက်ခဲမယ်ပေါ့နော်ရလာရင်တော့ဒီအတွက်ကိုဥစည်းဥဆောင်လုပ်တဲ့နိုင်ငံတွေနောက်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကိုတော့အရင်ကျေးဇူးတင်ပါတယ်ခင်ဗ
ျအခုစီဝေးဝဲကိုတော့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကိုဖိတ်ကြားပြီးမကြသေးခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုပါဖိတ်ကြားဖို့ပြက်ခွက်ခဲ့တယ်ဆိုတော့ဝေဖန်မှုတွေကြားမှာပဲကျင်းပတာဖြစ်တာကြောင့်ကန့်ကွက်မှုတွေလည်းရှိနေပါတယ်။တမ္မာကြီးဦးကျော်မိုးထွန်းကတော့မြန်မာပြည်သူတွေရဲ့လိုလားချက်ကိုနီလန်းပေါင်းစုံနဲ့ပေါ်ပြနိုင်ဖို့ကြိုးပမ်းနေတယ်လို့ပြောပါတယ်
။ကျွန်တော်တို့ဒီ NUG ကကိုယ်စားလှယ်တွေမဖိတ်တာတော့စိတ်ပျက်စရာပေါ့နော်။ဒါပို့ဝင်လင်းပြောရင်ဘာလို့လဲဆိုတော့ဟိုဆုံးဖြတ်ချက်တစ်ခုချမယ်ဆိုရင်အဖက်ဖက်ကအမြင်အဖက်ဖက်ကရှူတောင်းတွေကိုထည့်သွင်းစဉ်းစားမှပဲဟိုရလက်ကောင်ရနိုင်မှာပေါ့နော်ဒါကြောင့်အခုဆိုတဲ့ဥစ္စာမှာတစ်ဖက်ကပဲပြောတဲ့အတိုင်းကိုနားထောင်ပြီးတော့ဆုံးဖြတ်မယ်ဆိုရင်တော့ဒါပြည်သူတွေရဲ့ဆန္ဒပြည်သူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်နိုင်မယ်လို့တော့ကျွန်တော်မယူဆဘူးပေါ့နော်ဒါပေမဲ့လည်းတစ်ချိန်တည်းမှာပဲပေါ့နော်ကျွန်တော်တို့ရဲ့ပြည်သူတွေရဲ့အတန်ပေါ့နော်နောက်ပြီးတော့ဟို NUG ရဲ့ဆန္ဒကိုတော့ကျွန်တော်နှီးမျိုးစုံနဲ့တော့အာဆီယံအဖွဲ့ဝင်နိုင်ငံတွေရောက်အောင်တော့ကျွန်တော်တို့ဖို့ထားတာပေါ့နော်ဒီ civil society တွေကနေတဆင့်ပေါ့နော်လွတ်နောက်ပြီးတော့လွတ်တော်အမတ်တွေကနေတဆင့်အဲကျွန်တော်တို့ပြောကြားတဲ့ဥစ္စာရှိတယ်ဂျာကြောင့်မြန်မာပြည်သူတွေရဲ့အတန်ကိုတဆန်နိုင်ငံတွေကိုရောက်အောင်ဆောင်ရွက်ပေးတဲ့အခြားနိုင်ငံတွေကပြည်သူတွေကိုကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်ခင
်ဗျမြန်မာအရေးဆိုင်ရာအာဆီယံအထူးစည်းဝေးပွဲကိုကနဦးမှာအာဆီယံဆယ်နိုင်ငံကထိပ်သီးကောင်းဆောင်တွေကိုတိုင်တက်ရောက်လိမ့်မယ်လို့မျှော်လင့်ထားကြပေမဲ့နောက်ပိုင်းမှာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာရောဖိလစ်ပိုင်သမ္မတဒူတာတေးပါတက်ရောက်ခြင်းမရှိတော့ဘဲသူတို့ရဲ့ကိုယ်စားလှယ်တွေကိုသာဆေလွတ်သွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ